ဘုရားဆရာတော်ဘုရားကြီးရေသတိကုံးသွားတော်မူတဲ့မူလနဲ့ဘုရားအစရှိတဲ့လင်္ကာလေးနှစ်ပုတ်ရွှေဆိုးပြီးတော့ဘုရားဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ချရအောင်မူလနဲ့ဘုရားရေကိုအဟာအင်္ဂါ32ပါးရေကိုများနေသုံးပါးသုံးပါးအစနိယမူလဘုသောဝနေကာလာတော်ကြာချင်းရမယ်ဆေဒီရှိသွယ်ကုန်အလွယ်ကျမဣဇိအပ်သည်သန္ဓရာမလကြောင့်ဒီအဝိဇ္ဇာနေသနာယခံဥပါဒံကံကြောင့်ယုံမဘောအပင်မမျိုးမြုံမအပင်အမြင်မပြသစ္စတိဟံအံကြောင့်နံယောအံယောကြောင့်ကံအထာနာစိတ်ပြန်လေးအလျောယမတေကြာသာတိများကသင်္ချာပြီဖြင့်သိရင်ထံစဉ်အကြောင်းရင်းကြောင့်လူလက်များစွာတတ္တဝါဟုဖြစ်လာရမို့မဟုတ်ဉာဏ်ဖြင့်ရှိမောသာဓုသာဓုသာဓုပဋိစ္စသမုပ္ပါဒ်တရားတော်ကိုလေ့လာတဲ့အခါမှာပထမဆုံးပါဠိကိုအရင်လေ့လာရမှာဖြစ်တယ်အဲ့တော့အားလုံးပဲစပိုင်းဆရာကလေးတွေလည်းအတီးတီးရထားပြကြမှာပါစဝိစာရစာမျက်နှာနံပါတ်၄မှာဖြတ်လိုက်လို့ရှိရင်ညာဘက်ကစာမျက်နှာနံပါတ်၁ဘယ်ဘက်ကစာမျက်နှာနံပါတ်၄၁နဲ့၄เนาะဒီဘက်ကပါဠိညာဘက်ကစဝိုင်းဘယ်ဘက်ကပါဠိတွေ့ပြီเนาะညာဘက်ကစဝိုင်းဘယ်ဘက်ကပါဠိเนาะအဲ့ဒီတော့ရသဖရာဖရာဖြစ်တဲ့အချိန်ပရိသသမုပ္ပတရားတော်ကိုဆင်ခြင်တယ်စာလိုရပြောမယ်ဆိုရင်တော့ဒါဆင်ခြင်တယ်ပေါ့ဆင်ခြင်တယ်ဆိုတာစိတ်ထဲကနေပြီးတော့စိတ်နဲ့ဆိုကြည့်လိုက်တာပေါ့နော်စိတ်နဲ့ပြောကြည့်လိုက်တာပေါ့ဒါကိုပြောတာပါအဲ့ဒီတော့အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပံနာမရူပံလိုပဲပျော့ပျော့နာမရူပံလိုပဲပျော့ပျော့အတူတူပါပဲနာမရူပပစ္စယသလာယတနာသလာယတနာပစ္စယဖတ်တော်ဖတ်တာပစ္စယဝေဒနာဝေဒနာပစ္စယတဏ္ဏတဏ္ဏပစ္စယဥပါဒါနံရဥပါဒနာကမှဥပါဒံဖြစ်သွားတာဥပါဒါနပစ္စယဘဝဘဝပစ္စယဇာတိဇာတိပစ္စယသရမရဏံပုဖြတ်ဇာတိပစ္စယသရမရဏံသိသိတင်နေပါတယ်ပုဖြတ်ပြီးတော့မှသောကပရိဒေဝဒုက္ခဒေါမနတုပါယာသာတံပဝန္တိဧဝမေတ္တာကေဝလတာဒုက္ခခန္တာသမုဒိယောဟောတိအဝိဇ္ဇာပစ္စယအဝိဇ္ဇာကြောင့်အဝိဇ္ဇာကြောင့်အဝိဇ္ဇာကအဝိဇ္ဇာပစ္စယကအကြောင်းကြောင့်အဝိဇ္ဇာအကြောင်းကြောင့်အချင်းချုပ်လိုက်တော့အဝိဇ္ဇာကြောင့်သင်္ခါရသင်္ခါရတရားတို့သည်ကရိယာကပမာရှိလေသံဘောန္တိသံဘောန္တိဖြစ်ပေါ်လာကြလေကုန်၏သင်္ခါရပစ္စယသင်္ခါရကြောင့်သင်္ခါရအကြောင်းကြောင့်သင်္ခါရကြောင့်ဝိညာဏဝိညာဉ်သည်ဒါပေမဲ့သူကပါဠိကသံဘောန္တိလို့ရှိပြီးသားဖြစ်နေတော့မပြင်းတော့ဘူးသံဘောန္တိနဲ့ပဲအနံပေးနိုင်ပါတယ်တံဘောန္တိ ဖြစ်ပေါ်လာကြလေကုန်၏ဝိညာဏဝိညာဉ်သည်သမောတိဖြစ်ပေါ်လာကြလေကုန်၏အဲ့ဒီမှာဝိညာဉ်ဆိုတဲ့နေရာမှာဝိညာဉ်ပရိသတ်နဲ့ဝိညာဉ်အားလုံးကိုယူလို့ဒီလိုဆိုပါတယ်ဝိညာဏပစ္စယဝိညာဉ်ကြောင့်နာမရူပနာမ်နဲ့ယုတ်သည်သမောတိဖြစ်ပေါ်လာကြလေကုန်၏နာမရူပပစ္စယနာမ်ယုတ်ကြောင့်သလယတနာသလယတနာသည်သမောတိဖြစ်ပေါ်လာကြလေကုန်၏သလယတနာပစ္စယသလယတနာကြောင့်ဖတ်သောဖတ်တာသည်သမောတိဖြစ်ပေါ်လာကြလေကုန်၏ဖတ်တာပစ္စယဖတ်တာကြောင့်ဝေဒနာဝေဒနာသည်သမောတိဖြစ်ပေါ်လာကြလေကုန်၏ဝေဒနာပစ္စယဝေဒနာကြောင့်ဥပါဒါနံဥပါဒံသည်သမောတိဖြစ်ပေါ်လာကြလေကုန်၏ဥပါဒါနပစ္စယဥပါဒံကြောင့်ဘဝဘဝသည်ဒီနေရာမှာကာမဘဝလို့လို့လည်းမဆိုဘူးဥပပတ္တိဘဝလို့လည်းမဆိုဘူးဘဝနှစ်မျိုးလုံးအကျုံးဝင်တယ်လို့မှတ်လိုက်ပါအဲ့ဒါပါဠိရင်းမှာကာမဘဝလို့မဆိုဘူးဘဝနှစ်မျိုးလုံးအကျုံးဝင်တယ်ဒါကြောင့်ဘဝဘဝသည်သံဘဝတိဖြစ်ပေါ်လာကြလေကုန်၏ဘဝပစ္စယဘဝကြောင့်ဇာတိဇာတိသည်တံဘောတိဖြစ်ပေါ်လာကြလေကုန်၏ဇာတိပစ္စယဇာတိကြောင့်စရာမရဏစရာမရဏသည်တံဘောတိဖြစ်ပေါ်လာကြလေကုန်၏တောကပရိဒီဝါကြတော့ဘလို့ကြောင့်ဖြစ်တယ်လဲစရာမရဏကြောင့်ဖြစ်တာမဟုတ်ဘူးစရာမရဏပစ္စယလို့မတွေ့ဘူးအဲ့ဒါလို့မတွေ့တဲ့အတွက်စရာမရဏကြောင့်ဖြစ်တာမဟုတ်ဘူးလို့မှတ်ဒါပြဘလို့ကြောင့်ဖြစ်လဲသူရှိမှအကြောင်းတရားကဇာတိပစ္စယ။ဒါကြောင့်ဇာတိပစ္စယဇာတိကြောင့်တောကပရိဒေဝဒုက္ခဒေါမနတုပါယတာ။ဒေါမနတဥပါယတာ။တောကရဲ့ပရိဒေဝရဲ့ဒုက္ခရဲ့ဒေါမနတရဲ့ဥပါယတာရဲ့တရား၅မျိုးသည်၅မျိုးတို့သည်သံဘဝတိဖြစ်ပေါ်လာကြလေကုန်၏။အားလုံးပေါင်းလိုက်တော့ဇာတိကြောင့်ဖြစ်တာခန္ဓာမျိုးစရာနဲ့မရဏကလည်းဇာတိကြောင့်ဖြစ်တယ်။သောကပရိဒေဝဒုက္ခဒေါမနတဥပါယတာကလည်းပဲဇာတိကြောင့်ဖြစ်တယ်။ဇာတိကြောင့်ဖြစ်တာဘယ်မျိုးလဲ ခန္ဓာမျိုး။အဲ့ဒီခန္ဓာမျိုးရှိတာကိုဟောရှိတော့ကပါဠိနေထားကတော့စရာမရဏသောကပရိဒေဝဒုက္ခဒေါမနတဥပါယတာဆိုပြီးတော့တဘောထည့်ပြရတယ်တဘောထဲပြတော့စရာမရဏသောကပရိဒေဝဒုက္ခဒေါမနတဥပါယတာတို့သည်တံဘောတိဖြစ်ပေါ်လာကြလေကုန်၏ဒီလိုနဲ့ပြတာပေါ့ဒါပေမဲ့လို့သံဃာယနာခေရောက်တဲ့အခါကျတော့ဆရတ်သံဃာယနာမှာအဲ့ဒီပါဠိကိုပြန်လိုက်တယ်ဘယ်လိုပြန်လိုက်တယ်လဲဆိုရင်စရာမရဏကနေစရာမရဏဖြစ်သွားတယ်အဲ့တော့စရာမရဏဆိုရင်စရာမရဏနဲ့သောကပရိဒေဝပေါ်သည်အတူတူစရာမရဏဆိုရင်စရာမရဏကတတသောကပရိဒေဝစသည်ကတတနှစ်ပုတ်ခွဲနှစ်ပုတ်ခွဲနဲ့တပုတ်ထွဲတပုတ်တွဲဟုတ်လားစရာမရဏဆိုရင်တပုတ်လားနှစ်ပုတ်လားတပုတ်ထဲစရာမရဏသောကပရိဒေဝဒုက္ခဒေါမနတဥပါယတာတပုတ်ထဲစရာမရဏဆိုရင်နှစ်ပုတ်စရာမရဏကတစ်ပုတ်သောကပရိဒေဝဒုက္ခဒေါမနတဥပါယတာကတစ်ပုတ်နှစ်ပုတ်ဒီတော့တစ်ပုတ်ထဲရှိတဲ့ပါဠိရဲ့နှစ်ပုတ်တွဲနှစ်ပုတ်ခွဲထားတဲ့ပါဠိရဲ့အဲဒီလိုနှစ်မျိုးရှင်းတော့ကတစ်ပုတ်ထဲအခုခေတ်ကျတော့နှစ်ပုတ်တွဲနှစ်ပုတ်တွဲယူရတာဘာကြောင့်ယူရသလဲဆိုရင်ဇာတိကြောင့်ဖြစ်တဲ့တရားချင်းတူပေမဲ့စရာမရဏသည်ဇာတိကြောင့်အမြဲဖြစ်တယ်ပုဂ္ဂိုလ်တိုင်းဖြစ်တယ်သောကပရိဒေဝစားတဲ့၅မျိုးသည်ဇာတိကြောင့်အမြဲမဖြစ်ဘူးပုဂ္ဂိုလ်တိုင်းမဖြစ်ဘူးဖရာယဟန္တာမဖြစ်ဘူးအနာဂတ်မဖြစ်ဘူးသောကပရိဒေဝဒုက္ခဒေါမနတဥပါယတာ၅မျိုးမဖြစ်တဲ့ပုဂ္ဂိုလ်တွေအကြံမြအားဖြင့်ပြောကြည့်စမ်းပါဆိုရင်ဖရာယဟန္တာအနာဂံနောက်ပြီးတော့ဗြဟ္မာကြီးမြာ နော်မြမကြီးတွေလည်းမဖြစ်ဘူး။ဒါဖြစ်တော့သူတို့မဖြစ်တယ်လဲလို့မေးရင်အဲ့ဒီတရား၅မျိုးသည်ဒေါသကြောင့်ဖြစ်တဲ့တရား။ဒေါသကိုအခြေခံပြီးတော့ဖြစ်တဲ့တရား။ဒေါသကိုဘယ်မက်နဲ့ပယ်တယ်လဲမေးရင်အနာဂါမိမက်နဲ့ပယ်တယ်။ဒါကြောင့်အနာဂံကနေစပြီးတော့ဒေါသမရှိတော့ဘူး။ဒေါသမရှိတဲ့အတွက်သောကပရိဒေဝဒုက္ခဒေါမနတဥပါယတာ၅မျိုးလုံးမရှိတော့ဘူး။ဇမားကြီးတွေကလည်းပဲသူတို့ရဲ့ဝိခမဏတတ္တိနဲ့ဒေါသကိုယာယီပယ်ထားတယ်။ဒေါကနာတိမဟာဝိကျင်ပိရူပုံမီဆိုတာရှိတယ်။ဒေါကနာတိမဟာဝိကျင်ပိရူပုံမီရူပဝဆရပုံမှာဒေါသမူတွေမရှိဘူး။ကာနာတိကာနာစင်ဝါကာယမရှိဘူးမဟာဝိပယ်မရှိဘူးတကျင်လာတယ်အဲ့ဒါဒေါသမှုတွေသည်ယာယီခိုက်တံပယ်ထားတာအရိယမဖြစ်သေးတဲ့ပုဂ္ဂိုလ်များအတွေ့ယာယီအခိုက်တံပယ်ထားတယ်ရူပဘုံမှာမရှိဘူးဆိုတော့အရူပကြမှာပြန်ရှိသလားမေးရင်ရူပဘုံမှာတော့မှမရှိဘူးဆိုရင်အရူပဘုံမှာပူတော်မှပဲမရှိသေးတယ်အထူးပြောစရာမလိုတော့ဘူးနော်အဲ့ဒါကြောင့်မလို့မြမကြီးတွေမှာဒေါသမှုမရှိဘူးဒေါသမရှိတဲ့အတွေ့သောကပရိဒေဝဒုက္ခဒမနတာဥပါယတာမဖြစ်ဘူးစရာနဲ့မရဏကြတော့ဖရာတော်မှရှောင်လွှဲလို့မရဘူးကျန်တဲ့ပုဂ္ဂိုလ်စရာပြီးရောဟုတ်လားစရာမရဏမဖြစ်တဲ့ပုဂ္ဂိုလ်မရှိသောကပရိဒေဝဒုက္ခဒမနတာဥပါယတာမဖြစ်တဲ့ပုဂ္ဂိုလ်ရှိတယ်အဲ့ဒီလိုအစဉ်တန်းချင်းကြွာနေတဲ့အတွေ့အဲ့ဒီပုဒ်တွေကိုတွဲတပုဒ်တည်းတွဲထားလို့မရဘူးခွဲပလိုက်ရတယ်တဲ့ညမှာဒီကကြောင့်မှာကတော့ဇာတိဤမောချမဟုတ်တော့အကျိုးဆက်ဖြစ်တော့ကြောင်းဆိုပြီးတော့ဒီလိုသူကစာတန်ပေတန်နဲ့ပြောရပေါ့နော်ဇာတိမောချမဟုတ်တော့အကျိုးဆက်ဖြစ်တော့ကြောင်းသောကပရိဒေဝဒုက္ခရမဏတဥပါယတာတရား၅မျိုးသဘောအင်္ဂါအแทမှာထည့်သွင်းပြီးတော့မရည်တွက်ဘူးလို့ဒီလိုဆိုထားတာကိုနော်အဲ့ဒါကြောင့်မလို့ဒီတရား၅မျိုးသည်ဇာတိရဲ့မောချအကျိုးမဟုတ်ဘူးမောချအကျိုးမဟုတ်ဘူးဆိုတာဘာပြောတာလဲကျင့်သေးရမယ်အကျိုးမဟုတ်ဘူးစရာနဲ့မရဏကကျင့်သေးရမယ်အကျိုးဖြစ်တယ်ဒါကြောင့်အစဉ်ချင်းမတူသေးတဲ့အတွက်စရာမရဏလို့ဝိပဿနာတပုတ်ဆုံးပြီးတော့တိကျတပုတ်ခွဲထားလိုက်တာအဲဒါကြောင့်တမောဒီဖြစ်ကုန်၏ဧဝမေတ္တကေဝလတကေဝလတလုံးစုံသောဧတ္တဒုက္ခခန္ဓာတဒုက္ခအစုဤတမုရိယဖြစ်ချင်းသည်နော်တမုရိယဖြစ်ချင်းသည်အဲ့တော့ကေဝလတာလုံးစုံသောဣတ္တဒုက္ခခန္ဓာတ္တဒုက္ခခန္ဓာတ္တအဝိဇ္ဇာကနေသောကပရိဒီဝဒုက္ခဓမ္မနတာဥပါယတာအတိအဲ့ဓာရီအားလုံးဒီဒုက္ခအစုဒုက္ခအစုအားလုံးကိုဒုက္ခသစ္စာတည်းသွင်းလိုက်သွင်းလို့ရတယ်တဲ့နော်ဒါပြောတာအဲ့ဒီတရားအားလုံးကိုသစ္စာအနေနဲ့ဘယ်သစ္စာထဲမှာသွင်းလို့ရလဲဒုက္ခသစ္စာထဲမှာသိလို့ရတယ်တဏှာသည်သူ့တဘာဝနဲ့သူဆိုရင်တမုရိယသစ္စာတဏှာသည်သူ့တဘာဝနဲ့သူဆိုရင်တမုရိယသစ္စာဖြည့်ပြီးပြတ်တတ်တဲ့သဘောရှိတဲ့အတွက်ဒုက္ခသစ္စာနော်အဲဒီတော့တဏှာကိုသူတိုင်းထားရင်တဏှာကတဏှာပဲတမုရိယသစ္စာဉာဏ်နဲ့ရှုလိုက်ရင်အဲဒီတဏှာကိုဉာဏ်နဲ့ရှုလိုက်တော့တဏှာလို့တွေ့မှလားဖြစ်ပြက်လို့တွေ့မှလားတဏှာလို့မတွေ့တော့ဘူးเนาะဉာဏ်နဲ့ရှုလိုက်တဲ့အခါမှာတဏှာလို့မတွေ့ဘူးဘယ်လိုတွေ့မလဲဗာတိစာလဲဒါဆိုဉာဏ်နဲ့မရှုဘဲထားရင်ဗာတိစာလဲဉာဏ်နဲ့ရှုလိုက်ရင်အဲ့ဒါကြောင့်သူတို့လည်းဒုက္ခသစ္စာထဲမှာထည့်လို့ရပါတယ်တဲ့တဏှာတွေမကဘူးပါရံကောသူတိုင်းထားရင်ဗာတိစာလဲသမုဒိယသစ္စာဉာဏ်နဲ့ရှုလိုက်ရင်ကမ္မဘဝလည်းသူတိုင်းထားရင်သမုဒိယသစ္စာဉာဏ်နဲ့ရှုလိုက်ရင်အဝိဇ္ဇာတို့သင်္ခါရတို့လည်းသူတိုင်းထားရင်ဉာဏ်နဲ့ရှုလိုက်ရင်အဲဒါကြောင့်အလုံးဟာပရိယအားဖြင့်ဒုက္ခသစ္စာထဲမှာအကျုံးဝင်တာဒါဖြစ်တဲ့အတွက်ကေဝလတအလုံးစုံသောဣဒ္ဒတဒုက္ခခန္ဓာတဒုက္ခအစုဝေးကြီးတွေပါလို့အဲဒီလိုဏိဂုံးချုပ်ပြောတာလားသမုဒိယဖြစ်ချင်းသည်နော်သမုဒိယဖြစ်ချင်းသည်သမုဒိယဖြစ်ချင်းသည်အဲ့ဒါသမုဒိယဖြစ်ချင်းသည်ဆိုတော့ ဒီနေရာမှာပါတဲ့သမုဒိယောဂဖြစ်တာကိုသမုဒိယလို့ခေါ်တယ်။သမုဒိယသစ္စာမှာပါတဲ့သမုဒိယောကြတော့ဖြစ်စေတတ်တာကိုသမုဒိယလို့ခေါ်တယ်။မတူဘူးနော်။အဲ့ဒါသမုဒိယောဆိုရဘောဒီတန်အာဥအယပေါင်းထားတာ။သမုဒိယောဟောတိဆိုတဲ့ပုံမှာပါတဲ့သမုဒိယကဖြစ်တာဖြစ်တာဖြစ်တာဖြစ်တာဆိုတော့ဗာသစ္စာလဲဒုက္ခသစ္စာဖြစ်လာတာဒီဒုက္ခသစ္စာအဲ့ဒီသမုဒိယဆိုတဲ့ပါဠိဒီပလည်းရင်နော်ဖြစ်စေတယ်ဆိုတဲ့ကာရအနေအကြောင်းဝင်ပါတယ်တဲ့ကာရအနေနဲ့ပြောမယ်ဆိုရင်ဖြစ်စေတယ်ဖြစ်စေတယ်ဆိုတော့ဗာသစ္စာလဲသမုဒိယသစ္စာနော်သမုဒိယသစ္စာအဲ့တော့ဒုက္ခစုဝေးကြီးဆိုရင်သမုဒိယဖြစ်ခြင်းဒီအဲ့ဒါခဏခါကျတော့သမုဒိယဖြစ်စေတတ်သောအကြောင်းသည်ဒီလိုလဲယူလို့ရတယ်နော်တချို့တချို့နေရာမှာဖြစ်ချင်းဆိုတဲ့ဒုက္ခသစ္စာကိုယူတယ်တချို့တချို့နေရာမှာဖြစ်စေတတ်တဲ့သမုဒိယသစ္စာကိုယူတယ်သမုဒိယသစ္စာကိုယူတယ်အဲ့ဒီလိုတွေပဲနှမျိုးထပ်ပါတယ်ထိုနည်းတူသာပါပဲစမ်းပြီးလို့ပြောရရင်သင်္ခါရဆိုတဲ့ပုဒ်နော်သင်္ခါရဆိုတဲ့ပုဒ်သင်္ခါရဆိုတဲ့ပုဒ်သည်ဟုတ်လားပြုပြင်တက်တယ်ဆိုတဲ့အဓိပ္ပာယ်လည်းထွက်တယ်။ပြုပြင်အပ်တယ်ဆိုတဲ့အဓိပ္ပာယ်လည်းထွက်တယ်။နော်။ပြုလို့တက်တယ်ဆိုတဲ့သင်္ခါရကဘယ်သင်္ခါရမျိုးလဲဆိုရင်သင်္ခါရပစ္စယဝိညာဏ။ဘာကိုသူကပြုလို့တက်လဲ။ဝိညာဉ်ကိုပြုလို့တက်တယ်။ဟုတ်လားဝိညာဉ်ကိုပြုလို့တက်တယ်။နော်။သင်္ခါရပစ္စယဝိညာဏအဲ့ဒီသင်္ခါရသည်ဝိညာဉ်ကိုပြုလို့တက်တဲ့ကတ္တအနေ။ဒါကြောင့်မလို့သူကိုပြုတ်ပြင်တတ်တဲ့သဘောရှိလို့သင်္ခါရ။ဘာကိုပြုတ်ပြင်တတ်လဲ?အကျိုးတရားကိုပြုတ်ပြင်တတ်တယ်။ဒုက္ခသစ္စာတွေရအောင်ပြုတ်ပြင်တတ်တယ်။ဘဝတစ်ခုရအောင်ပြုတ်ပြင်တတ်တယ်။နော်။ဒါသည်သင်္ခါရ။ပြုတ်ပြင်တတ်တာသင်္ခါရ။ပြုတ်လုံတတ်တာသင်္ခါရ။အကျိုးတစ်ခုရဖို့အတွက်ပြင်ဆင်နေတာသင်္ခါရ။ပြင်ဆင်နေပြုတ်ပြင်နေပြုတ်လုံတယ်။အကောင်လုံးအတိတ်ပဲဒုတိယပဲ။အဲ့ဒါသည်သင်္ခါရပစ္စယ။ဝိညာဏမှာရှိတဲ့သင်္ခါရ။သဗ္ဗေသင်္ခါရအိဆာလိုနေရာမျိုးမှာရှိတဲ့သင်္ခါရကြတော့ပြုပြင်အပ်လို့သင်္ခါရ။နော်။သင်္ခါရအကြောင်းအကျောင်းဖြစ်သောအကျိုးသင်္ခါရတို့သည်လို့ဒီလိုဆိုတာ哦။သဗ္ဗေသင်္ခါရအလုံးစုံသောအကြောင်းအကျောင်းဖြစ်တဲ့အကျိုးသင်္ခါရတို့သည်အိဆာမမြဲဘူး။အကြောင်းအကျောင်းဖြစ်တဲ့အကျိုးတရားမှန်သမျှမမြဲဘူး။အနိစ္စဝတ္တသင်္ခါရအတူတူပဲဥပါဒဝေယဓမိညာဒါလည်းအကျိုးသင်္ခါရပဲအဲ့တော့သင်္ခါရတရားတွေမှန်သမျှမမြဲဘူးဘာကြောင့်မမြဲသလဲအကြောင်းကြောင့်ဖြစ်တာမို့လို့အကြောင်းကားမှမမြဲတဲ့အတွက်အကျိုးလည်းမမြဲဘူးနိဗ္ဗာန်ကြတော့သင်္ခါရတရားမဟုတ်တော့ဘူးအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားမဟုတ်တော့ဘူးဒါကြောင့်နိဗ္ဗာန်ကိုအသင်္ခတတရားလို့ဒီလိုခေါ်လိုက်တယ်အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားမဟုတ်ဘူးကျန်တဲ့စိတ်တွေစိတ္တိတွေရုပ်တွေကအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားမို့လို့သင်္ခါရ။ဒါကြောင့်သင်္ခါရဆိုတဲ့သကလုံးမှာလည်းပဲဖြစ်တတ်တယ်ဖြစ်စေတတ်တယ်။သူကိုယ်တိုင်အကျိုးတစ်ခုရအောင်ဖြစ်စေတတ်တယ်အကြောင်းကြောင့်ဖြစ်တတ်တယ်။ကံနဲ့တော့မဟုတ်ဘူးနော်။ကံနဲ့မဟုတ်ဘူးခုနကံနဲ့လို့လို့ဘာလို့လို့ပြောမိသွားတယ်။ကံနဲ့မဟုတ်ဘူးဖြစ်တတ်တယ်ဖြစ်စေတတ်တယ်။ဒီနည်းနဲ့ကိုယူပါဖြစ်တတ်တာကသဗ္ဗေသင်္ခါရအနိစ္စဖြစ်စေတတ်တာကသင်္ခါရပစ္စယဝိညာဏဘာကိုဖြစ်စေတတ်လဲအကျိုးကိုဖြစ်စေတတ်တယ်ဖြစ်တတ်တာဘာကြောင့်ဖြစ်အကြောင်းကြောင့်ဖြစ်တတ်တာအဲ့တော့ဖြစ်တတ်တယ်ဆိုတဲ့အ낵ကိုယူတယ်ဖြစ်စေတတ်တယ်ဆိုတဲ့အ낵ကိုယူတယ်အဲ့ဒီလိုပဲဒီနေရာမှာလည်းပဲသမုဒိယဖြစ်ချင်းသည်ဆိုရင်ဘာသစ္စာလဲဖြစ်ချင်းသည်ဆိုရင်ဒုက္ခသစ္စာဟုတ်လားဖြစ်စေတတ်သည်ဆိုရင်အသမုဒိယသစ္စာဒီလိုမှပေါ့နော်ဟုတ်ပြီအစကပြန်ပြောမယ်အဝိဇ္ဇာအင်္ဂါအနေနဲ့ပြောမယ်ဆိုရင်အဝိဇ္ဇာကနေသရမရဏအထိသနပါတရားအနေနဲ့ပြောမယ်ဆိုရင်တရားဆိုတာပါဠိလိုတော့ဗေဒပေါ့သဝိတုပါကုန်ရင်ဗေဒါရူရေတဗေဒဗေဒဆိုတာသိရတယုတ်ရေအတွက်အရာက18ပါးရှိတယ်18ပါးကပါဠိကိုကြည့်တစ်လုံးချင်းပြောလက်ထောက်လက်ချုပ်ထားအဝိဇ္ဇာသင်္ခါရဝိညာဉ် နာယယုတ်သလာယရဏဖတ်သဝေဒနာတဏဥပါဒံဘဝဇာတိစရာကတလုံးမရဏကတလုံးတောကပရိဒေဝဒုက္ခဒေါမနတဥပါယတာဘယ်လိုရ18လုံးနော်စရာနဲ့မရဏခွဲထားတယ်18လုံးအဲ့ဒီ18လုံးဒီပရိစ္ဆသမုပ္ပါဒ18ပါတောကပရိဒေဝဒုက္ခဒေါမနတဥပါယတာ5ပါးကိုနှုတ်လိုက်ခြံထားလိုက်ဘာဖြစ်လို့ခြံထားလဲဇာတိဤမောချမဟုတ်သောအကျိုးမောချဖြစ်သောအကျိုးမဟုတ်သောကြောင့်ဟုတ်တယ်မလားကျင်းနေရမယ့်အကျိုးမဟုတ်သောကြောင့်ခြံထားလိုက်၅ပါးနှုတ်လိုက်တော့ဘယ်နှပါးကျန်လဲ73ပါးပြီးတော့မှစရာနဲ့မရဏကိုပေါင်းအဲ72ပါးပြန်ဖြစ်တယ်ဒီလိုပေါ့နော်အားလုံးပေါင်းလိုက်တော့ပရိစ္ဆသမုပ္ပါဒ18ပါးအင်္ဂါ72ပါးတရားက18ပါးအင်္ဂါက72ပါးတရား18ပါးဘယ်လိုတွေတော့အဝိဇ္ဇာသင်္ခါရဝိညာဉ်နာယုတ်အလာယရဏဖတ်သဝေဒနာတဏဥပါဒံဘဝဇာတိစရာမရဏတောကပရိဒေဝဒုက္ခဒေါမနတဥပါယတာ18ပါးအင်္ဂါကြတော့ဘယ်နှပါးလဲဘလူတွေတော့အဝိဇ္ဇာသင်္ခါရဝိညာဉ်နာယုတ်သလာယရဏသသဝေဒနာတဏဥပါဒံဘဝဇာတိသရမရဏ12ပါဟုတ်လားဒီလိုရှိတယ်နော်ကောင်းပြီအဲ့တော့နောက်တစ်ဆင့်ကြားလိုက်မယ်အတိပ္ပယ်လေးတွေပြောတဲ့အခါကျတော့အကျမ်းများအဖြစ်ပြောမယ်ဆိုရင်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်။အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးပြောကြည့်စမ်းအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်။သင်္ခါရဖြစ်ပါသည်။အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးနောက်တစ်ခုသင်္ခါရကြောင့်ဝိညာဉ်ဖြစ်ပါသည်။သင်္ခါရကအကြောင်းဝိညာဉ်ကအကျိုးဝိညာဉ်ကြောင့်နာယုတ်ဖြစ်ပါသည်ဝိညာဉ်ကအကြောင်းနာယုတ်ကအကျိုးနာယုတ်ကြောင့်သလာယရဏဖြစ်ပါသည်နာယုတ်ကအကြောင်းသလာယရဏကအကျိုးသလာယရဏကြောင့်ဖတဖြစ်ပါသည်သလာယရဏကအကြောင်းဖတကအကျိုးဖတကြောင့်ဝေရဏဖြစ်ပါသည်ဖတကအကြောင်းဝေရဏကအကျိုးဝေရဏကြောင့်တဏှာဖြစ်ပါသည်ဝေဒနာကအကြောင်းတဏှာကအကျိုးတဏှာကြောင့်ဥပါဒံဖြစ်ပါသည်တဏှာကအကြောင်းဥပါဒံကအကျိုးဥပါဒံကြောင့်ဘဝဖြစ်ပါသည်ဥပါဒံကအကြောင်းဘဝကအကျိုးဘဝကြောင့်ဇာတိဖြစ်ပါသည်ဘဝကအကြောင်းဇာတိကအကျိုးဇာတိကြောင့်သရမရဏဖြစ်ပါသည်ဇာတိကအကြောင်းသရမရဏကအကျိုးဟုတ်ပြီအဲ့ဒီနေရာမှာအထုတလည်းမှတ်ဖို့ကဘဝသည်နှစ်မျိုးရှိတယ်ကာမဘဝနဲ့ဥပပတ္တိဘဝဗါတယ်လေဘဝဆိုတာနှစ်မျိုးနော်ကာမဘဝနဲ့ဥပပတ္တိဘဝအဲ့ဒီနှစ်မျိုးထဲမှာအင်္ဂါအနေနဲ့ရည်တွဲရင်တော့ကမ္မဘဝကောဥပပ္ပတိဘဝကောအကုန်လုံးပေါင်းထားလိုက်တဲ့အတွက်တဏဥပါဒံဘဝဒီလိုပဲရည်တွဲလိုက်နော်ဘဝလို့ပြောရင်ဘဝဘယ်နှမျိုးပါတယ်လို့မှတ်မလဲဟုတ်ပြီဘယ်ဘဝတွေလဲဟုတ်ပြီဥပါဒံကြောင့်ဘဝဖြစ်သည်ဆိုတဲ့နေရာမှာဘဝနှစ်မျိုးလုံးပါတယ်လို့မှတ်ဘဝပေါ့လားဥပါဒံကြောင့်ဘဝဖြစ်တာဆိုတဲ့နေရာမှာဘဝဘယ်နှမျိုးပါလဲဘဝနှစ်မျိုးလုံးပါတယ်เนาะဘဝနှစ်မျိုးလုံးပါတယ်ကမ္မဘဝလည်းပါတယ်ဥပပ္ပတိပါလည်းပါတယ်ဘဝကြောင့်ဇာတိဖြစ်တယ်ဆိုတဲ့နေရာမှာကမ္မဘဝကြောင့်ဇာတိဖြစ်တယ် ဥပပ္ပတ္တိဘဝကြောင့်ဇာတိဖြစ်တာမဟုတ်ဘူးဘယ်လိုကြောင့်ဇာတိဖြစ်တာလဲကာမဘဝကြောင့်ဇာတိဖြစ်တာနော်ဘာဖြစ်လို့ဥပပ္ပတ္တိဘဝကိုမယူတယ်လဲဆိုရင်ဥပပ္ပတ္တိဘဝဆိုတာဟာဇာတိနဲ့အတူတူပဲထပ်တူထပ်မြတ်ဒူတာတော့မဟုတ်ဘူးဒါပေမဲ့နိနိဆက်ဆက်သွားတူတယ်ဒါကြောင့်မလို့ဥပပ္ပတ္တိဘဝကိုဘယ်နေရာသွားပို့ထားလဲဇာတိနဲ့သွားပို့ထားတယ်နော်အဲ့တော့ဥပပ္ပတ္တိဘဝသည်ဇာတိနဲ့သဘောချင်းတူနေတာဖြစ်တဲ့အတွက်ဥပပ္ပတ္တိဘဝကြောင့်ဇာတိဖြစ်တယ်ဆိုရင်သဘာဝမကြဘူး။နော်သဘာဝမကြ။ဥပပ္ပတ္တိဘဝကလည်းသူ့ပဲဇာတိကလည်းသူ့ပဲ။ဥပပ္ပတ္တိဘဝကြောင့်ဇာတိဖြစ်တယ်ဆိုရင်ဇာတိကြောင့်ဇာတိဖြစ်တယ်ဆိုတဲ့အဓိပ္ပာယ်ရောက်သွားလိမ့်မယ်။ဟုတ်တယ်မလား။အဲ့ဒါကြောင့်မလို့ဘဝကြောင့်ဇာတိဖြစ်တယ်လို့ပြောရင်ဘယ်ဘဝကြောင့်ဇာတိဖြစ်တာလဲ။ကမ္မဘဝကြောင့်ဇာတိဖြစ်တယ်ဥပပ္ပတိဘဝကြောင့်ဇာတိဖြစ်တာမဟုတ်ဘူးเนาะကမ္မဘဝကြောင့်ဇာတိဖြစ်တာဥပါရံကြောင့်ဘဝဖြစ်တယ်ဆိုတဲ့နေရာကြတော့ဘဝဘယ်နှမျိုးယူမလဲဘဝတွေလဲကမ္မဘဝရဲ့ဥပပ္ပတိဘဝအမှန်ပြောကြဆိုလို့ရှိရင်တော့เนาะအမှန်ပြောကြဆိုလို့ရှိရင်တော့ဥပါဒံကြောင့်ကမ္မဘဝဖြစ်တယ်ကမ္မဘဝကြောင့်ဇာတိဖြစ်တယ်ဒီလိုပြောရမှာဥပါဒံကြောင့်ကာမဘဝဖြစ်တဲ့ကာမဘဝကြောင့်ဇာတိနဲ့ဥပပ္ပတ္တိဘဝဖြစ်တယ်တကယ်တော့ဒီလိုပြောသင့်တာပေါ့နော်ဒါပေမဲ့လည်းမြတ်စွာဘုရားကဘောလို့ဟောထားတာကာမဘဝဥပပ္ပတ္တိဘဝခွဲပြီးတော့ဟောထားတာမဟုတ်ဘူးအဲ့ဒါကြောင့်မလို့အခုနပြောသလိုသွားပြောလို့ကမဖြစ်ဘူးပြောရင်ရှုပ်ကုန်လိမ့်မယ်တကယ်ဖြစ်စဉ်ကဥပါဒံကြောင့်ကာမဘဝဖြစ်တယ်ကာမဘဝကြောင့်ဥပပ္ပတ္တိဘဝနဲ့ဇာတိဖြစ်တယ်တကယ်ဖြစ်စဉ်ကနော်ဒါမဲ့ဟောစဉ်ကဥပပ္ပတိဘဝကြောင့်ဘဝဖြစ်တယ်လို့ပဲဒီလိုပဲဟောထားတာဖြစ်တဲ့အတွက်ဥပပ္ပတိဥပါဒံကြောင့်ဘဝဖြစ်တယ်ကာမဘဝလည်းဖြစ်တယ်ဥပပ္ပတိဘဝလည်းဖြစ်တယ်ဒီလိုပဲရိုးရိုးလေးပြောလိုက်ရတာပေါ့လေဒီကဆရာတွေကတော့အကြောင်းတော့ပြထားတာပေါ့နော်ဆက်ကြပါစို့ဒါကဥပါဒံဒါကကာမဘဝဒါကဇာတိဇာတိနဲ့တွဲပြီးတော့ဘယ်လိုပါလဲဥပပ္ပတိဘဝပါတယ်ကြည့်တော့မလားဥပါရံကြောင့်ကမ္မဘဝဖြစ်တယ်ကမ္မဘဝကြောင့်ဇာတိသို့မဟုတ်ဥပပ္ပတိဘဝဖြစ်တယ်တကယ်ဖြစ်တာကတော့အဲ့ဒီလိုပါပဲတဲ့ဒါပေမဲ့လို့လည်းပဲတဲ့အကြောင်းရင်းအကြောင်းကိုအကြောင်းလို့ဆိုနိုင်ပါတယ်တဲ့စာလို့ရပေါ့နော်ဆိုလို့ရင်းကတော့ဥပပ္ပတိဘဝရဲ့အကြောင်းနေဘယ်လိုတော့ကမ္မဘဝကမ္မဘဝရဲ့အကြောင်းနေဥပါဒံပြန်ပြောဥပပ္ပတိဘဝရဲ့အကြောင်းနေကမ္မဘဝကမ္မဘဝရဲ့အကြောင်းဒီဥပပ္ပတ္တိဥပါဒံအကြောင်းရဲ့အကြောင်းကိုအကြောင်းလို့ဆုံးနိုင်တယ်ဆိုတော့ဥပပ္ပတ္တိဘဝရဲ့အကြောင်းဒီကမ္မဘဝသူ့ရဲ့အကြောင်းဒီသူ့သူ့ရဲ့အကြောင်းဒီသူ့ဟုတ်လားအကြောင်းဤအကြောင်းဆိုတာကသူ့ရဲ့အကြောင်းဖြစ်တဲ့သူ့ကိုပြောတာနော်သူ့ရဲ့အကြောင်းဖြစ်တဲ့သူ့ကိုသူ့ရဲ့အကြောင်းလို့ဆုံးနိုင်ပါတယ်လို့ဒါစာမဒီလိုဆိုတာဘုန်းကြီးတို့ဟောနေတယ်လို့ပေါ့နော်မြည်တွေကနေပြီးတော့အဘိုးတွေကိုအဖေကြီးလို့ခေါ်တယ်။ဟုတ်တယ်မလား။တကယ်တမ်းကျတော့အဘိုးကမွေးတာကအဖေ။အဖေကမွေးမှသား။နော်။ဒါပဲမှာဖေးသိပြီလေရင်အဘိုးကမွေးတာဖြစ်တဲ့အတွက်အဘိုးကိုလည်းအဖေကြီးလို့မခေါ်တတ်ဘူးလား။ခေါ်လိုက်တာပဲ။အဘွားကိုလည်းအမေကြီးလို့ခေါ်လိုက်တာ။အကြောင်းကြီးအကြောင်းကိုအကြောင်းလို့ဆိုလိုက်တာပေါ့။အဖေရဲ့အဖေကိုအဖေလို့ခေါ်လိုက်တာ။ဒါပြောရမလား။ပါတယ်လေအဖေရဲ့အဖေကိုအဖေလို့ခေါ်တယ်အမေရဲ့အမေကိုအမေလို့ခေါ်တယ်အဲ့တော့ तू आ သားဆိုလို့ရှိရင် तू आ အဖေ तू आ ဘိုးဟုတ်တယ်မဟုတ်လား तू आ သားဆိုရင်ပါလေ तू आ အဖေ तू आ အဘိုးအဖေရဲ့အဖေဖြစ်တဲ့ဥပါဒံကိုမြည်ဖြစ်တဲ့ဥပပ္ပတိဘွားရဲ့အဖေလို့အကြောင်းလို့ခေါ်လိုက်ပါတယ်ဒါဒီကားကပြောတဲ့စကားနော်အကြောင်းရဲ့အကြောင်းကိုအကြောင်းလို့ဆိုလိုက်ပါတယ်ဆိုတော့အဲ့ဒါကြောင့်မို့လို့ကမ္မဘဝရဲ့အကြောင်းသည်ဥပါဒံဖြစ်သလိုဥပပ္ပတိဘဝရဲ့အကြောင်းကိုလည်းဥပါဒံလို့ခေါ်ထိုက်ပါလေဒီလိုပြောလိုက်တာနော်အဲဒါဥပါဒံရဲ့ကြောင်းကမ္မဘဝလည်းဖြစ်တယ်ဥပါဒံကြောင်းဥပပ္ပတိဘဝလည်းဖြစ်တယ်ဒီလိုပြောလိုက်တာအဲဒါစာလို့ရပြောမယ်ဆိုလို့ရှိရင်ဥပါဒံကြောင်းကမ္မဘဝနဲ့ဥပပ္ပတိဘဝဖြစ်တယ်နော်ပါတယ်လေဥပါဒံကြောင့်ကမ္မဘဝနဲ့ဥပပ္ပတိဘဝဖြစ်တယ်ကမ္မဘဝကြောင့်ဇာတိဖြစ်တယ်ဒီဘက်ကိုဆက်တဲ့အခါကျတော့
ဥပပရိဘွားထက်မပြောတော့ဘူးမှတ်မိလားမသိဘူးတက္ကမကြီးတွေနော်ပြန်ပြောမယ်ဥပါရံကြောင့်ကမ္မဘွားလည်းဖြစ်တယ်ဥပပရိဘွားလည်းဖြစ်တယ်တယ်လို့ပြောရင်ဇာတိကြောင့်ဇာတိဖြစ်တယ်ဆိုတဲ့အဓိပ္ပာယ်ပြန်ကြသွားလိမ့်မယ်သရဏခုဘာကွာတယ်လဲမေးတော့တိတ်တော့မကွာလာဘူးနော်ဘုန်းကြီးတို့ပရမတ္ထသခိတ်တီကာဆိုတဲ့လေရီပဏိတာဥမ္မောင်ကြီးရေးတဲ့စာအုပ်မှာရှင်းပြထားပါတယ်လေရီဆရာတော်ဘုရားကြီးရဲ့သင်္ခေတ်ကိုဆရာဥမ္မောင်ကြီးကအကျယ်ဖွင့်ပြထားတယ်2002ဓမ္မသဘင်စာအုပ်မှာလည်းရှင်းပြထားတာရှိပါတယ်ဇာတိဆိုတာကနော်ဖြစ်တာကိုပြောတာဘာတွေဖြစ်တာလဲတရားအားလုံးဘာတရားပဲဖြစ်ဖြစ်နော်ဘာတရားပဲဖြစ်ဖြစ်ဖြစ်တာမှန်သမျှသည်ဇာတိအဝိဇ္ဇာလေးဖြစ်လဲဇာတိပဲသင်္ခါရလေးဖြစ်လဲဇာတိပဲဝိညာဉ်လေးဖြစ်လဲဇာတိပဲနာယောဖြစ်လဲဇာတိပဲသလရဏဖြစ်လဲဖသဖြစ်လဲဝေဒနာဖြစ်လဲဇာတိပဲတဏှာဖြစ်လဲဥပါဒံဖြစ်လဲကမ္မဘဝဖြစ်လဲခန္ဓာငါးပါးပဲခန္ဓာပဲဖြစ်ဖြစ်ဖြစ်တာမှန်သမျှဇာတိဒီလိုကြည့်တာကိုနော်သို့တော့ဇာတိသည်စိတ်စိတ္တရုပ်အာလုံးခန္ဓာအာလုံးတို့ရဲ့ဖြစ်တာကိုဇာတိလို့ပြောပေမဲ့လို့လည်းပဲတီတာနဲ့ပြက်တာတော့မပါဘူးဟုတ်ရလားဖြစ်တာမှန်သမျှသည်ဇာတိပြက်တာမှန်သမျှကြတော့မရဏမပြက်ခင်တည်နေတာကစရာဟုတ်ရလားဇာတိစရာမရဏပါလေခန္ဓာအလုံးဖြစ်တာမှန်သမျှသည်ဇာတိပြက်တာမှန်သမျှသည်မပြက်ခင်တည်နေတာကစရာဒီတော့ဇာတိဇာတိလို့ပြောတာဟာဖြစ်ပေါ်လာတဲ့တရားတို့ရဲ့အကုန်လုံးကိုပြောတာဟုတ်ရဲ့လားဘာကိုပြောတာလဲဖြစ်တာလေးဟုတ်ပါမတရားတစ်ခုဖြစ်လာပြီဆိုရင်ဖြစ်တည်ပြက်ဒီလိုရှိတာကိုနော်စိတ်ကလေးဖြစ်လာရင်လည်းဖြစ်တည်ပြက်ရုပ်ဖြစ်လာလည်းဖြစ်တည်ပြက်စိတ်တည်းဖြစ်လည်းဖြစ်တည်ပြက်ဒီသုံးခုလုံးပေါင်းမှစိတ်တစ်ခုလို့ပြောတာနော်ဒီသုံးခုလုံးပေါင်းမှစိတ်တစ်ခုပရမဖြစ်တဲ့ပြီးတော့မပြက်ခင်တည်နေတယ်ပြီးတော့ပြက်သွားတယ်အဲ့ဒီသုံးမျိုးလုံးပေါင်းမှစိတ်တစ်ခုအဲ့ဒီသုံးမျိုးလုံးပေါင်းမှစတ္တသိက်တစ်ခုအဲ့ဒီသုံးမျိုးလုံးပေါင်းမှရုပ်တစ်ခုဒါဆိုစိတ်တစ်ခုရုပ်တစ်ခုစတ္တသိက်တစ်ခုလို့ပြောတဲ့နေရာမှာအခိုက်အတန့်ဘယ်နှမျိုးရှိလဲအခိုက်အတန့်ကိုခဏလို့ခေါ်တယ်နော်ခဏအခိုက်အတန့်သုံးမျိုးပေါင်းမှစိတ်တစ်ခုစတ္တသိက်တစ်ခုရုပ်တစ်ခုဟောဒီအခိုက်အတန့်ကလေးကဇာတိဟောဒီအခိုက်အတန့်ကလေးကစရာဟောဒီအခိုက်အတန့်ကလေးကမရဏဒါတော့ဇာတိသည်အခိုက်အတန့်အားလုံးနဲ့ဆိုင်လားမဆိုင်ဘူးအခိုက်အတန့်အားလုံးနဲ့ဆိုင်လားဘယ်ခိုက်အတန့်နဲ့ပဲဆိုင်လဲဖြစ်တဲ့အဲဒီတော့စိတ်ကလေးတစ်ခုကိုသုံးပုံပုံသုံးပိုင်းပိုင်းနေဆိုကြပါစို့နော်သုံးပိုင်းပိုင်းနေဖြစ်တဲ့ခိုက်အတန့်ကယာကန်တော့30နဲ့3နှစ်ပိုင်းတစ်ပိုင်းတည်တဲ့ခိုက်အတန့်ကယာကန်တော့30နဲ့3နှစ်ပိုင်းတစ်ပိုင်းပြက်တဲ့ခိုက်အတန့်ကယာကန်တော့33နှစ်ပိုင်းတစ်ပိုင်းအရိနောသုံးအလုံးပေါင်းမှယာကန်လုံး100အဲ့ဒီယာကန်လုံး100ပေါင်းမှစိတ်တစ်ခုဒီလိုမဟုတ်လားအဲ့ဒီယာကန်လုံး100ထဲမှာဇာတိဒီယာကန်လုံး100လုံးနဲ့ဆိုင်လား33နှစ်ပိုင်းတစ်ပိုင်းပဲရှိတယ်နော်နှစ်ပိုင်းတစ်ပိုင်းပဲရှိတယ်ဇာတိနဲ့ဆိုင်တာကလေဥပမာစိတ်ကလေးတစ်ခုပေါ်လာတယ်တွေးစိတ်ကလေးတစ်ခုပေါ်လာတယ်တွေးစိတ်တစ်ခုလုံးဒီဇာတိလားတွေးစိတ်တစ်ခုလုံးဒီဇာတိမဟုတ်ဘူးနော်ပူတဲ့သဘောလေးပေါ်လာတယ်အေးတဲ့သဘောလေးပေါ်လာတယ်ပူတဲ့သဘောလေးတစ်ခုလုံးနေဇာတိလားအေးတဲ့သဘောလေးတစ်ခုလုံးနေဇာတိလားဘယ်အချိန်လေးကိုဇာတိလဲဖြစ်တဲ့အချိန်လေးကဇာတိကျန်တဲ့အချိန်ကသူနဲ့မဆိုင်ဘူးပြတ်သွားတဲ့အချိန်ကဘာလဲစရာအဲမရဏပြတ်သွားတဲ့အချိန်ကသရဏခုဂျာကာလာလေးကစရာဒါတော့အခိုက်အတန့်တစ်ခုစီတစ်ခုစီတစ်ခုစီမှာဇာတိစရာမရဏဒီလိုယူတာကိုအဲ့တော့စိတ်စတဲ့တဲ့ယောအာလုံးတို့ရဲ့အာလုံးတော့ဘယ်ကနေဘယ်အထိလဲဆိုရင်ပရိသန်တွေကနေသုတိအထိပရိသန်တွေကနေသုတိအထိပရိသန်တွေကနေသုတိအထိမွေးတဲ့အချိန်ကနေသေးတဲ့အချိန်အထိပရိသန်တွေနေတဲ့အချိန်ကနေသေးတဲ့အချိန်အထိပေါ့နော်အဲ့ဒီတသက်ပတ်လုံးအတွင်းမှာဖြစ်ပေါ်လာတဲ့စိတ်စတဲ့တဲ့ယောအာလုံးသည်ဖြစ်စေကာလအာလုံးသည်ဇာတိအခုလဲဇာတိမရှိဘူးလားရှိတာပဲအခုလည်းရုပ်တွေဖြစ်နေတယ်နာမ်တွေဖြစ်နေတယ်အဲ့ဒါတွေပါလဲဇာတိအာလုံးနဲ့ဆိုင်တယ်ဇာတိသည်စိတ်စတဲ့ရုပ်အာလုံးနဲ့ဆိုင်တယ်သို့တော့အခိုက်အတန့်အနေနဲ့ပြောမယ်ဆိုရင် ဖြစ်တဲ့အခိုက်အတန့်နဲ့ပဲဆိုင်တယ်ဟုတ်လားပြန်ပြောမယ်ဇာတိသည်စိတ်စတဲ့တဲ့ရုပ်တဘွားလုံးနဲ့ဆိုင်တယ်အခိုက်အတန့်နေနဲ့ပြောရင်တော့ဖြစ်တဲ့အခိုက်အတန့်နဲ့ပဲဆိုင်တယ်ဥပပတ္တိဘဝကြတော့နော်ပရိဒဏနေစေကာလမှာပရမအဆုံးဖြစ်တဲ့စိတ်ပရမအဆုံးဖြစ်တဲ့စိတ္တိပရမအဆုံးဖြစ်တဲ့ရုပ်ဒါကိုပရိဒဏနေလို့ပေါက်ခလိုက်တာမဟုတ်လားသူ့မှာလည်းဥပလည်းမရှိဘူးလားဖြစ်တယ်ပင်လေဖြစ်တဲ့တည်တဲ့ပြက်တယ်တောင်းမျိုးလုံးရှိတာပဲဟုတ်လားဥပပ္ပတိဘဝသည်ဖြစ်တာနဲ့လဲဆိုင်တယ်တည်တာနဲ့လဲဆိုင်တယ်ပြက်တာနဲ့လဲဆိုင်တယ်မတူဘူးနော်ဇာတိတော်မှာဗာနဲ့ဆိုင်တယ်တည်တာနဲ့မဆိုင်ဘူးပြက်တာနဲ့ဥပပ္ပတိဘဝကဖြစ်တာနဲ့လဲဆိုင်တယ်တည်တာနဲ့လဲဆိုင်တယ်ပြက်တာနဲ့လဲဆိုင်တယ်သို့တော့စိတ်စိတ်တည်းရောအာလုံးတို့နဲ့တော့မပတ်သက်ဘူးပထမဆုံးဖြစ်တဲ့ပရိသတ်၄စိတ်နဲ့ပဲဆိုင်တယ်ဟုတ်ရဲ့လားပရမအဆုံးဖြစ်တဲ့ပရိသန္ဓေစိတ်ရဲ့ဖြစ်တည်ပြက်သုံးခုလုံးဆိုင်တယ်နော်အခုချိန်ခါမှာဥပပ္ပတိဘဝရှိသေးလားမရှိပါဘူးဘယ်နေ့ချိန်မှာဥပပ္ပတိဘဝဖြစ်လဲပရိသန္ဓေနေတဲ့ချိန်မှာဥပပ္ပတိဘဝဖြစ်တယ်ဖြစ်တော့လဲဖြစ်တည်ပြက်သုံးမျိုးထဲမှာတစ်မျိုးလား2မျိုးလား3မျိုးလားဇာတိကအခုချိန်ရှိလားမရှိပါဘူးဇာတိရှိတယ်အခုချိန်ရှိလားသောတော့ဖြစ်တည်ပြက်သုံးမျိုးတော့မှဘယ်လိုနဲ့ပဲဆိုင်လဲဖြစ်တာနဲ့ပဲဆိုင်တယ်တည်တာနဲ့လည်းမဆိုင်ဘူးပြက်တာနဲ့လည်းမဆိုင်ဘူးဟုတ်လားအဲ့ဒီလိုလေးသူကမတူတာလေးရှိတယ်နော်အကျမ်းများဖြင့်ပြောရင်တော့ဖြစ်တာမှန်သမျှဇာတိဆိုတာပရိသန်နေကောမပါဘူးလားပါလားပါတာပဲအဲ့ဒီပရိသန်နေဒီပလင်တခြားလားဥပပ္ပတိဘွားလားဥပပ္ပတိဘွားဒီလိုခွဲမှတ်ပေါ့ဒီတော့ပရိသန်နေနေလာတာဥပပ္ပတိဘွားဥပပ္ပတိဘွားဆိုတော့တချို့ကပြောတယ်ဥပပ္ပပရိသန်နေလို့ပြောတယ်မဟုတ်ဘူးဥပပ္ပပရိသန်နေဆိုတာကပရိသန်နေ၄မျိုးပရိသန်နေ၄မျိုးမှာနော်အန္တဇဆိုတာကဥကနေဖြစ်တာငှက်တို့ကြက်တို့နောက်တစ်ခါနံပါတ်နေဇလာဘူးဇခွဲတို့လူတို့နွားတို့မိခင်ရဲ့တဲ့အိမ်ကနေဖြစ်တာဟုတ်တယ်မလားနောက်တစ်ခါကျတော့တန်သေးတဇအညီအဟောက်ကနေဖြစ်တာတန်သေးတဇဆိုတာအညီအဟောက်တန်သေးဒအပုပ်ဇဇကဖြစ်တာအဘောစကဖြစ်တယ်ဆိုတော့အင်းဆက်ပိုးလေးတွေတပတ်တွေပေါက်ဖွာလာတာပဲစောစောတော့ကဘာမှမရှိပြင်မဲ့ဟုတ်လားသူ့ရဲ့တဘာဝလေးတွေဓာတ်ပြုတ်မှုလေးတွေနဲ့နော်အင်းဆက်ပိုးလေးတွေအလိုလိုဖြစ်လာတာပဲလောက်တွေပါလေလိုလိုဖြစ်လာတာပဲဒီထဲမှာလောက်ဖြစ်စေလောက်အကောင်လေးစောစောကမရှိပြင်မဲ့လို့လည်းပဲလောက်ဖြစ်စေဓာတ်တဲ့တဘာဝဓာတ်ကလေးတွေနော်ဒီထဲမှာရှိလာလို့ရှိရင်ပေါက်ဆက်လာလို့ရှိရင်လောက်ဆိုတဲ့တတ္တဝါအလိုလိုဖြစ်လာတာပဲလောက်ကနေမှလိပ်ပြာတို့ယင်တို့လိပ်ပြာတို့ဒီဖြင့်เนาะသူရဲ့အကောင်နေပေါ့လေအာဘိုးတော်လုံးတို့ပါတို့ဒီလိုဖြစ်လာတာကိုဟုတ်လားရှေ့တော့ကလူတော်ဖြစ်တယ်လို့ဒီလိုစားရမှာဆိုတာပဲဘုရမဝတီတို့စေစမာနာဒေဝီတို့เนาะဝေလူဝတီတို့ဒါသံသေတ္တဇာလို့ဒီလိုယာဇဝင်မှာဆိုတာမြန်မာယာဇဝင်မှာကိုဝေလူဝတီဆိုတာရှိတယ်ဖခင်လက်ထက်တော့ကစေစမာနာစင်ဆက်မာနစင်ဆက်မာနဝိကာဆိုတာရှိတယ်မြတ်စွာဘုရားကိုဆက်ဆက်ကြတာ။နောက်ဇတ်တော်ထဲမှာဘရုမဝတိဆိုတာရှိတယ်။ဘရမဇဘာကဖြစ်တယ်နော်။ဒါထားတော့ဒါတွေကတော့အခုခေတ်မှာသက်တည်မပြနိုင်ဘူး။သို့တော့အင်းဆက်ပိုးလေးတွေကတော့သက်တည်ပြနိုင်တယ်နော်။စောစောကမရှိပေမဲ့လို့ကြာကြာထားလို့ရှိရင်သူ့ရဲ့ဓာတ်တဘာဝတွေကဖောက်ပြန်ပြီးတော့ပိုးကောင်လေးတွေဖြစ်လာတယ်။ဒါတန်တိရဇပရိတန်တိ။ဩပပါတိကပရိတန်တိဆိုတာကကိုထင်ရှားဖြစ်တာ။ဒါကဟောရတဲ့ခုအနေနဲ့ပြောလိုက်တာတကယ်ကတော့ကတ်ပြီးတော့ဖြစ်တာကတ်ပြီးတော့ဖြစ်တာကတ်ပြီးတော့ဖြစ်တဲ့ဆိုတာကနော်ဟောမိခင်ဝါမှာကိုလဆလာဒီလိုနေရတာမဟုတ်ဘူးအခုသိအခုဖြစ်ဂျာရမဘွင်းတော့မချဘူးဒီဘွားကဝิญဉ်ချုပ်ဒီဘွားမှာပြိတန်နေဖြစ်တန်းဖြစ်သွားတာအခုဝิญဉ်ချုပ်သွားတယ်အခုတခါလည်းတန်းပြီးတော့ဖြစ်သွားတယ်ချက်ချင်းကိုဖြစ်သွားတာဒါပြောသွားတာအဲ့ဒါကိုဩပပါတိကကတ်ပြီးတော့ဖြစ်ကတ်ပြီးကြာကပ်ပြီးကြဒီသုတိနာမှာကပ်ပြီးတော့ပရိသန်နေလေးကြာသွားတာဒါကိုပြောတာเนาะအဲ့တော့ဥပပပရိသန်နေပဲပြောပြောဥပပတိကအဲခုနဥပပတိဘွားဥပပတိဘွားဆိုတာလဲကတ်ကြာသွားတာအဓိပ္ပာယ်ချင်းအတူတူပဲဥပပတိဘွားကလည်းဒီဘွားကသိလို့နောက်ဘွားမှာကပ်ပြီးကြာသွားတာသုတိနာကပ်ပြီးကြာသွားတာဥပပတိကပရိသန်နေကလည်းပဲကပ်ပြီးတော့ပရိသန်နေနေသွားတာအဓိပ္ပာယ်ချင်းလည်းအတူတူပဲစလုံးချင်းလည်းအတူတူပဲဒါပေမဲ့လို့ယူရမှာကတော့တသက်စီပဲပရိသန်နေယူရမှာကဥပပပါတိကပရိသန်နေဘယ်လိုပုံကမျိုးတွေလဲနတ်တို့ဗြဟ္မာတို့လူထဲမှာတော့မရှိဘူးငရဲ ပြိတ္တာအတုရကေဒိဋ္ဌာန်တော့မပါဘူးဒိဋ္ဌာန်ကမိခင်ဝမ်းမှာပြိတ္တန်နေနေတယ်ပြိတ္တာတော့မှာတချို့ပြိတ္တာကမိခင်ဝမ်းမှာပြိတ္တန်နေပြီးတော့မှဖွာတဲ့ပြိတ္တာတွေရှိတယ်နော်အဲ့တော့ထင်ရှားဆုံးကတော့နတ်ပေါ့နော်နတ်နဲ့တရေတရေဆိုတာကတော့မိခင်ဝမ်းကအဲနတ်ရဲ့တရေရဲ့ငရဲရဲ့ပေါ့နော်ငရဲရဲ့စာရီထဲမှာတချို့ပြိတ္တာတွေကမိခင်ဝမ်းကနေမွေးတယ်လို့ဒီလိုဆိုထားတာကိုအဲ့တော့အဲ့ဒီပရိသန္ဓေတွေကဩပပါတိကပရိသန္ဓေအခုပြောတဲ့ဟာကပရိသန္ဓေအားလုံးကိုပြောတာပရိသန္ဓေအားလုံးလူပရိသန္ဓေကောနတ်ပရိသန္ဓေကျက်ငှက်ပရိသန္ဓေတိရိစ္ဆာပရိသန္ဓေဗြဟ္မာပရိသန္ဓေပရိသန္ဓေအားလုံးသည်ဥပပတ္တိဘဝနော်ဥပပတ္တိဘဝဥပပတ္တိဘဝသည်ဘဝအားလုံးနဲ့ဆိုင်တယ်30ဘဝအားလုံးနဲ့ဆိုင်တယ်အဲ့ဒီ30ဘဝဘဝတွေကိုပဲတွေ့ရပေါင်းလိုက်ရင်ဘဝကြီး9ပါဘဝကြီးကိုပါအဲ့ဒီဘဝကြီးကိုပါကိုပြန်စိတ်လိုက်မယ်ဆိုရင်ခန္ဓာ5ပါးရှိတဲ့ဘဝရဲ့ခန္ဓာ4ပါးရှိတဲ့ဘဝရဲ့ခန္ဓာ2ပါးရှိတဲ့ဘဝရဲ့အချင်းချောလိုက်တော့3မျိုးရတယ်နော်ပြန်ပြောမယ်နော်ဩပပါတိဥပ္ပအာဩပပါတိဘဝဥပ္ပပါတိဘဝနော်ဥပ္ပပါတိဘဝဆိုတာကတတ္တဝါအားလုံးနဲ့ဆိုင်တတ္တဝါအားလုံးရဲ့တဘဝလုံးလားမဟုတ်ဘူးပဋိသင်္ဌာန်တတဝါအလုံးရဲ့ပရိသန်တွေကိုပြောတာအဲ့ဒီပရိသန်တွေကတတဝါအလုံးဆိုတဲ့အတွက်အမျိုးအစားခွဲလိုက်ရင်9မျိုးရှိတယ်အဲ့ဒီ9မျိုးကိုအချင်းချောလိုက်ရင်3မျိုးရှိတယ်အဲ့ဒီ3မျိုးကဘာလဲခန္ဓာ5ပါးရှိတဲ့ပရိသန်တွေခန္ဓာ4ပါးရှိတဲ့ပရိသန်တွေခန္ဓာ2ပါးရှိတဲ့ပရိသန်တွေခန္ဓာ2ပါးရှိတာကအတင်ညတ်ခန္ဓာ4ပါးရှိတာကအာရူပကျန်တာတွေကခန္ဓာ5ပါးနော်အဲ့ဒီအလုံးပရိသန်တွေအလုံးကိုဥပပတ္တိဘဝလို့ဒီလိုပြောတာပေါ့ဒါကြောင့်မလို့ဥပပတ္တိဘဝဆိုတာဇာတိနဲ့သဘောချင်းတူတာဖြစ်တဲ့အတွက်ဥပပတ္တိဘဝကြောင့်ဇာတိဖြစ်ပါတယ်လို့ပြောလို့အဆင်မပြေဘူးဒါကြောင့်ဥပါဒံကြောင့်ဘဝ2မျိုးဖြစ်ပါတယ်ကမ္မဘဝကြောင့်ဇာတိဖြစ်ပါတယ်ဒီလိုပြောမှအမှန်ရတယ်နော်ကဲကောင်းပြီဒါပြီနောက်တစ်ခုအချိန်တော့မရတော့နော်ယောဂီတွေလည်းပြန်မှန်းကြဆရာတော်တွေလည်းပြန်မှန်းကြ9နိုင်ချက်ပေါ်5မိနစ်ပဲလို့တော့လဲကြက်ဒီလောက်ပဲရလိုက်ကြတာပေါ့ဒါလေးခေါ်လိုက်ကြ